အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပေယိုနဲ့တရုတ်နိုင်ငံသားဝင်ကြီးဝမ်ယီတို့ဒီကနေ့တရုတ်နိုင်ငံဘေကျင်းမြို့တော်မှာတွေ့ဆုံဆွေးနွေးခဲ့ကြပြီးတစ်ဖက်နဲ့တစ်ဖက်ဆွေးနွေးချက်တွေအပေါ်စိုးရိမ်ချက်တွေကိုဆွေးနွေးခဲ့ကြပါတယ်။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးတင်မာမှုတွေဖြစ်အောင်အမေရိကန်ဘက်ကလုပ်နေပြီးထိုင်ဝမ်နဲ့ဆက်ဆံရေးမှာလည်းတရုတ်တို့ဘက်ကကန့်ကွက်စရာဖြစ်တယ်လို့တရုတ်နိုင်ငံသားဝင်ကြီးဝမ်ကပြောဆိုခဲ့ပါတယ်။ဒီလိုရက်တွေကအမေရိကန်နဲ့တရုတ်ကြားယုံကြည်ချက်အပေါ်တက်ရောက်စီပြီးမမှန်မကန်လောက်ရတွေကိုအမေရိကန်ဘက်ကရပ်ဖို့ကိုလည်းတရုတ်နိုင်ငံသားဝင်ကြီးကပြောဆိုခဲ့ပါတယ်။တရုတ်ရဲ့လောက်ရတွေအပေါ်မှာအမေရိကန်ဘက်ကစိုးရိမ်နေတာတွေလည်းရှိတဲ့အကြောင်းအမေရိကန်နိုင်ငံသားဝင်ကြီးပွန်ပေယိုကတုံ့ပြန်ခဲ့ပြီးဒီကိစ္စတွေကိုဆွေးနွေးလို့တယ်လို့လည်းပြောဆိုခဲ့ပါတယ်။အမေရိကန်ဒုတိယသမ္မတမိုက်ပန်စ်ကသူ့ရဲ့မိန့်ခွန်းထဲမှာတရုတ်စစ်တပ်ရဲ့ရန်ဆောင်မှုစီးပွားရေးမှာခိုးယူမှုလူခွင့်ရေးချိုးဖောက်မှုတွေတိုးလာနေပြီးအမေရိကန်သမ္မတထရန့်အစိုးရကိုမလိုလားတဲ့အနေနဲ့အမေရိကန်ရွေးကောက်ပွဲမှာတရုတ်တို့ဂျာဝင်နှောက်ယှက်မှုတွေရှိတယ်လို့ပြင်းပြင်းထန်ထန်ဆွဆဲပြောဆိုခဲ့ပြီးတဲ့နောက်ရပိုင်းအကြမ်းမှာအမေရိကန်နိုင်ငံသားရေးဝန်ကြီးရဲ့တရုတ်ခီးစဉ်ထွက်ပေါ်လာတာဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးရဲ့အာရှခီးစဉ်အတွင်မှာပဲအမေရိကန်နဲ့မြောက်ကိုရီးယားတို့ကြားဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲကိုဖြစ်နိုင်လျှောက်အစောဆုံးစီစဉ်ချဖို့လည်းသဘောတူခဲ့ပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပေယိုနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့သဘောတူခဲ့ကြတာဖြစ်ပါတယ်။ဝင်ကြီးပွန်ပေယိုနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်တို့ဟာလာမယ့်ထိပ်သီးဆွေးနွေးပွဲကျင်းပမယ့်နေရာနဲ့ရက်ကိုရွေးချယ်ဖို့ညှိနှိုင်းနေကြတဲ့အကြောင်းနဲ့အမေရိကန်နိုင်ငံသားရဲ့ဌာနကပြောဆိုထားပါတယ်ရှင်။